ကျမ်းမာတော်မူပါစတူတော်မောင်ရေအလိမာစာမရှိစာဥစာပေလူမိတ်ဆွေဆိုတဲ့အစိုးရစကားတွေဟာခုချိန်မှာမျက်ွယ်ပြုခံရဖို့တဖြည်းဖြည်းနဲ့နီးကပ်လာပါလားလို့ငါခံစားလာမိတယ်။ဘာဖြစ်လို့လဲဆိုတော့တဖြည်းဖြည်းနဲ့စာဖတ်အားတည်တည်တတာရုတ်ရော့လာတဲ့လူငယ်မျိုးဆက်တွေကြောင့်ပါပဲ။ဟုတ်ပါတယ်လူငယ်တွေစာသိမ့်မဖတ်ကြတော့ပါဘူး။ Facebook ပေါ်တင်ထားတဲ့ status လောက်ကိုပဲစာအနေနဲ့ဖတ်ကြတော့တယ်။စာကြည့်တိုက်တဲ့ဝင်ပြီးစာဖတ်တဲ့သူအရေအတွက်ဟာလက်ဖိတ်ဆိုင်ဘီယာဆိုင်ထိုင်နေတဲ့လူငယ်အရေအတွက်ရဲ့အပုံတရာပုံတပုံမရှိပါဘူး။စာအုပ်အုပ်ဝယ်ဖတ်ဖို့ပတ်စံ2000လောက်ကိုနှမျောနေပေမဲ့ဘီယာဆိုင်ထိုင်ပြီးတောင်းတဲ့ချီတဲ့ပတ်စံကိုသုံးဆွဲပြစ်လိုက်ဖို့လက်မနှေးကြပါဘူး။စာအုပ်ဝယ်လိုက်လို့ကုံသွားမဲ့ပတ်စံဟာလက်တလော affected တက်ရောက်မှုမရှိဘူးလို့တွေးထင်လာကြတာလဲပါလိမ့်မယ်နဲ့တူပါတယ်။စာဖတ်တာဟာတသက်စာဘဝခရီးလမ်းအတွက်လိုအပ်တဲ့ဝမ်းစာကိုဖြည့်ဆည်းတာပါဆိုတာကိုနားမလည်ကြတော့ဘူး။တာမန်လူငယ်တွေအသာထားမျိုးဆက်သစ်စာရေးဆရာ၊ကဗျာဆရာဆိုသူတွေကတောင်စာသိမ့်မဖတ်ကြတော့တာကြုံဘူးတယ်။ဆရာမြတ်တန်းတဲ့စာတပုတ်တလီမှမဖတ်ခဲ့ဘူးသူကသူ့ကိုယ်သူစာရေးဆရာဘယ်သူပဲဝါပါလို့ကြွေးကြော်ပြီးဂျာနယ်ရီထဲမှာစာရီရေးနေတာတွေ့ဘူးသလိုကဗျာဆရာမအဆူသူလေးတယောက်ကလည်းဆရာဇော်ကြီးတို့ဆရာမင်းသူဝင်တို့ရဲ့ကဗျာလေးတပုတ်တော်ပေါ်မှာမဖတ်ဘူးဘူးအမှတ်တရမရှိဘူးဆိုတာမျိုးလဲကြုံခဲ့ဘူးပါတယ်။ဟိုတုန်းကညညဆိုစာအုပ်အငှားဆိုင်ကလေးတွေထဲမှာလူငယ်တွေတယုံယုံနဲ့အလူရဲ့စာဖတ်ကြတဲ့အချိန်ကိုပြန်ပြီးအမှတ်ရမိပါတယ်ငါတူ။အဲ့ဒီတုန်းကလူငယ်တွေစာသိပ်ဖတ်ကြတယ်ဝမ်းစာဖူလုံခဲ့ကြတယ်အခုလူငယ်တွေစာမဖတ်ကြတော့ဘူးစာအုပ်အငှားဆိုင်အလေးထားဆိုတာလဲလုံးဝနှီးပါပျောက်ကွယ်သွားပြီကိုတို့ကမောင်စိန်ဝင်းပတိကုန်းတို့လိုနာမည်ကျော်ကဗျာဆရာတယောက်ရဲ့ကဗျာစာအုပ်ဆိုအုပ်ရည်သိန်းနဲ့တောင်းနဲ့ချီပြီးရိုက်နှိပ်ခဲ့ဘူးပေမဲ့ခုဆိုရင်နာမည်ဘလောက်ကြီးတဲ့စာရေးဆရာပဲဖြစ်ဖြစ်အုပ်ရည်တစ်ထောင်ထောင်မနှဲကုန်အောင်ရောင်းနေရတဲ့အခြေအနေဖြစ်နေပါပြီဝတ္ထုစာအုပ်တွေစောင်းမစာအုပ်တွေဘာသာပြန်စာအုပ်တွေလည်းထို့အတူပါပဲစောင်းရည်တစ်ထောင်ထောင်ကုန်အောင်မနှဲရောင်းနေရတဲ့အနေထားပါမြန်မာနိုင်ငံမှာလူရည်တန်90ကျော်ရှိတာမှာဆောင်ရည်တထောင်ဆိုတာနဲ့အချိုးချကြည့်လိုက်ရင်စာဖတ်သူဦးရည်ဟာ100,000အောက်3.3အရာဂိုင်လုံးပဲရှိနေတဲ့အတွက်စာဖတ်သူဦးရည်ဟာအလွန်နဲတဲ့အချိုးစားဖြစ်နေတာကိုတွေ့ရပါလိမ့်မယ်။ဒီလောကနာမည်ကြီးစာအုပ်တိုက်တိုက်ကရှီဟောင်းဂန္ဓဝင်လက်ရစာအုပ်အချို့နဲ့စာရေးဆရာကြီးတချို့ရဲ့ရှားပါးမူရင်းလက်ရေးစာမူတွေကိုလေးလံတင်ခဲ့တယ်။ဒါပေမဲ့လူတွေကစိတ်မဝင်စားကြဘူး။ဝယ်မဖတ်ကြဘူး။ဥပမာဆရာဇော်ကြီးရဲ့မူရင်းလက်ရေးကဗျာစာအုပ်ဆိုရင်လေးလံဆွဲမဲ့သူမရှိတဲ့အတွက်အယောင်မထွက်ခဲ့ဘူးလို့သိရတယ်။တချို့ online media ခေပြောင်းသွားလို့စာအုပ်တွေရောင်းမတွက်တာလို့ပြောကြပေမဲ့ဒီအချက်ဟာတဝက်ပဲမှန်ပါတယ်။ငါတို့ထက် digital media တွေမှာအများကြီးဖွံ့ဖြိုးနေတဲ့နိုင်ငံကြီးတွေမှာတော့ print media ကပုံမှန်အတိုင်းရောင်းအားကျမသွားပဲဆက်လက်ခြိတက်နေစေလို့သိရပါတယ်။ print media ဘက်ကနေ digital ဘက်ကိုကူးပြောင်းလိုက်ရင်စာအုပ်တအုပ်ရဲ့ထုတ်လုပ်မှုဇယိတ်ဟာအများကြီးတက်တာသွားမှာပါ။ထုတ်လုပ်မှုဇယိတ်တက်တာသွားရင်စာအုပ်တန်ဖိုးကိုဈေးချပြီးရောင်းနိုင်မှာဖြစ်တာကြောင့်လူတိုင်းလက်လန်းမိတဲ့စာအုပ်ဈေးနှုန်းတွေဖြစ်လာနိုင်ပါတယ်။စာဘတ်သူယောနယ်လာရတဲ့အကြောင်းတရားထဲမှာစာအုပ်ဈေးနှုန်းကြီးမြင့်တာလည်းတစ်ခုအပါအဝင်ဖြစ်နေပါတယ်။အခုဆိုရင်ငါတို့နိုင်ငံမှာ electronic digital နည်းနဲ့ထုတ်ဝေတဲ့ e-book ဈေးကွက်လည်းစပြီးပေါ်နေပါပြီ။စာရေးဆရာတွေရေးသားထုတ်ဝေထားတဲ့စာအုပ်ကိုမိုဘိုင်းခံစား권ပေးပြီး mobile phone tablet တို့နဲ့ဖတ်လို့ရနိုင်အောင် digital စာအုပ် e-book ပုံစံအသွင်ပြောင်းပြီးရောင်းချနေတာပါ။ e-book စာအုပ်တန်ဖိုးဟာပုံနှိပ်စာအုပ်တန်ဖိုးရဲ့2400ခန့်လုံးသာရှိတာကြောင့်စာဖတ်ခြင်းသူလူငယ်တွေအနေနဲ့ဈေးတက်တက်တတာနဲ့ဝယ်ယူဖတ်ရှုနိုင်မဲ့အနေထားပါနိုင်ငံတကာမှာတော့ digital စာအုပ်တွေဟာအကောင်မောင်းတန်နဲ့အချိန်ဟုန်ရနေကြပါပြီငရုစီမှာလည်း digital စာအုပ်တွေအကောင်မောင်းတန်ဖြစ်လာဖို့အစိုးရကတစ်ဖက်တစ်လမ်းကနေကူညီပံ့ပိုးပေးဖို့လိုအပ်နေပါတယ်နောက်ပြီးလူငယ်တွေစာဖတ်လာစေဖို့အစိုးရကလည်းပညာရေးစနစ်ကိုပြုပြင်ပြောင်းလဲပေးဖို့လိုအပ်နေပါတယ်ဒါကြက်ဒါတင်စနစ်ကနေပြင်ပဗဟုသုတကိုစာအုပ်တွေကနေရစေဖို့ကျောင်းစာကိုပြင်ပစာအုပ်တွေနဲ့ချိတ်ဆက်ထားတဲ့သင်ယူညွှန်းနှမ်းမျိုးပြောင်းလဲပေးဖို့ကြိုးစားရပါမယ်အမေရိကန်ပြည်ထောင်စုမှာတော့ပညာရေးဝန်ကြီးဌာနကတစ်နှစ်အတွင်းကျောင်းသားကျောင်းသူတွေမဖြစ်မနေကိုးကားကြမဲ့စာအုပ်တွေကိုပြဋ္ဌာန်းပေးထားတာကြောင့်လူငယ်တွေပြင်ပစာကိုပို့ပြီးဖတ်ဖြစ်လာတယ်လို့သတင်းစာတွေထဲမှာဖတ်ရပါတယ်။နောက်တစ်ခုလိုအပ်နေတာကကျောင်းစာကြီးတိုက်တွေဖွံ့ဖြိုးတိုးတက်လာဖို့ပါ။ငါတို့စီကကျောင်းတော်တော်များများမှာကျောင်းစာကြီးတိုက်မရှိကြဘူး။ကျောင်းစာကြီးတိုက်ရှိတဲ့တက္ကသိုလ်တွေမှာတော့လိုအပ်တဲ့စာအုပ်စာတမ်းတွေအလုံလောက်ရှိမနေပါဘူး။ကျောင်းစာကြီးတိုက်တွေဖွံ့ဖြိုးတိုးတက်လာဖို့ပြည်ကြားရေးဝန်ကြီးဌာနကမဖြစ်မနေကူညီပံ့ပိုးပေးဖို့လိုအပ်နေပါတယ်။အစိုးရရဲ့အကူအညီမပါဘဲကျောင်းစာကြီးတိုက်တွေဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ပါဘူး။လိုအပ်ရင်ပညာရေးဘတ်ဂျက်ကိုဒီထက်ပိုပြီးသုံးစွဲစေချင်ပါတယ်လို့အကြံပြုတင်ပြလိုက်ရပါတယ်။ကဲပါလူကလေးရေမင်းလည်းကိုယ်ပိုင်အတွေးခေါ်မြင့်မာပြီးအသိဉာဏ်ပညာပြည့်စုံတဲ့စာဖတ်သူလူငယ်တစ်ယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါရစေကွယ်။ချစ်လက်စွာသောမင်းရဲ့အဖဆန်နီဦး